ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွတ်ရောက်ခဲ့ကြတဲ့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်လွှတ်တော်ကအထက်လွှတ်တော်အမှလူဝစ်စီပါဗေဒာနဲ့စီပါဗေဒာကရိုဟင်ဂျာတွေဌာနပြန်နိုင်ရေးအတွက်မြန်မာအပေါ်ဖိအားပေးရေးအမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းသွားမယ်လို့ပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ် BSS သတင်းကိုကိုကာပီ Daily Star ကဖော်ပြပါတယ်။နယူးယောက်ပြည်နယ်လွှတ်တော်အထက်လွှတ်တော်အမှလူဝစ်စီပါဗေဒာဦးဆောင်တဲ့ပြည်နယ်လွှတ်တော်ရဲ့အထက်လွှတ်တော်အမှ၅ဦးပါအဖွဲ့ကအောက်တိုဘာလ20ရက်နေ့ကနေ26ရက်နေ့အထိသတင်းတပတ်ကြာဘင်္ဂလားဒေ့ရှ်ရဲ့တိုးတက်မှုတွေကိုတွားရောက်လေ့လာကြတာလို့လည်းသတင်းမှာဖော်ပြပါတယ်။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးရေရှည်တည်ထက်တဲ့ဖြည့်ရှင်းချက်တခုရှာဖွေရေးမြန်မာပေါ်မှာကမ္ဘာနိုင်ငံကြီးတွေအထူးသဖြင့်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေကဖိအားပေးကြဖို့လိုတယ်လို့လည်းနယူးယောက်ပြည်နယ်အမတ်လူးဝစ်ကသုံးသပ်ကြောင်းသတင်းကဖော်ပြပါတယ်။ရိုဟင်ဂျာအုံနှုံးကိုလက်မခံတဲ့မြန်မာအစိုးရအနေနဲ့တော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာဝေဖန်ခံရတာဖြစ်ပါတယ်။ဒုက္ခသည်တွေဌာနပြန်ရေးအတွက်မြန်မာအစိုးရဘက်ကကတိပြုဆောင်ရွက်နေပေမဲ့လို့လည်းအခုချိန်ထိမအောင်မြင်သေးသလိုလက်တလောအခြေအနေအရရခိုင်ပြည်နယ်တွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တွေဌာနပြန်ရေးကမရေမရအခြေအနေနဲ့ဆက်ပြီးရှိနေပါတယ်။